အရှေ့တောင်အာရှဒေသတွေမှာဇီကာယောဂါပိုးကူးစက်တာတွေမြင့်တက်လာနေကြကြောင်းမြန်မာနိုင်ငံထဲမှာယောဂါကာကွယ်ထိန်းချုပ်နိုင်မှုအတွက်မဟာဗျူဟာကျတဲ့စီမံကိန်းတွေကိုပြင်ဆင်လှုပ်ဆောင်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။စင်ကာပူနဲ့ထိုင်းနိုင်ငံတွေကယောဂါကူးစက်ခံရသူတွေထဲမှာမြန်မာနိုင်ငံသားတဦးစီပါဝင်နေပေမဲ့လို့မြန်မာနိုင်ငံထဲမှာတော့ဇီကာဗိုင်းရပ်စ်ပိုးကူးစက်တာတော့အခုချိန်ထိမရှိသေးဘူးလို့ပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
အရှေ့တောင်အာရှဒေသတွင်းနိုင်ငံတွေအတော်များများမှာဇီကာယောဂါဗိုင်းရပ်စ်ပိုးကူးစက်တာတွေမြင့်တက်လာနေပြီးစင်ကာပူနဲ့ထိုင်းနိုင်ငံတွေကယောဂါပိုးကူးစက်ခံရသူတွေထဲမှာမြန်မာနိုင်ငံသားတဦးစီပါဝင်နေပါတယ်။အခုလိုဒေသတွင်းမှာဇီကာယောဂါပိုးကူးစက်ခံရသူတွေတိုးလာနေပြီးမြန်မာနိုင်ငံတွင်းမှာတော့ယောဂါကူးစက်တာတွေအခုချိန်ထိမရှိသေးဘူးလို့မြန်မာနိုင်ငံကျန်းမာရေးနဲ့အကစားဝန်ကြီးဌာနကူးစက်ယောဂါဌာနရဲ့ဒုတိယညွှန်ကြားရေးမှူးဒေါက်တာညံဝင်းမြင့်ကပြောပါတယ်
ကိုချင်းကြီးတော့ကျွန်တော်တို့ကမတွေ့သေးပါဘူးခင်ဗျ။ထိုင်းမှာတော့မြန်မာနိုင်ငံသားတရားပေါ့နော်။ဒီကူးဆက်ခံရတယ်လို့ကျွန်တော်တို့ထိုင်းနေတမိုင်းဝန်ကြီးဌာနသတင်းတင်ရရှိတယ်ပေါ့နော်။နောက်ကြလို့ရှင်တော့စင်ကာပူမှာတရားပေါ့
။စင်ကာပူနိုင်ငံမှာတော့ကိုုံဆောင်မိခင်ရှေးဦးပါဝင်ယောဂါကူးဆက်ခံသူ329ဦးရှိပြီးတော့ထိုင်းနိုင်ငံမှာတော့နောက်ထပ်ဇီကာဗိုင်းရပ်စ်ပိုးကူးဆက်ခံသူ22ဦးပါဝင်တရားကျော်ရှိပြီလို့သိရပါတယ်။ဒေတာတွင်းကအိန္ဒိယနိုင်ငံတွေမှာအခုလိုယောဂါပိုးကူးဆက်တာတွေရှိလာတာကြောင့်မြန်မာနိုင်ငံကယောဂါကူးစက်လာနိုင်ကြဘလောက်ထိစိုးရိမ်စရာရှိသလဲဆိုတဲ့အပေါ်မှာဒေါက်တာညဝင်းမြင့်ကတော့အခုလိုပြောပါတယ
်ကျွန်တော်နိုင်ငံအနေနဲ့ဆိုလို့ရှိရင်လည်းဒါဟိုပေါ့နော်အပူပိုင်းဒေသမှာပါတဲ့နိုင်ငံဖြစ်တဲ့အတွက်ကြောင့်မို့ AD ချင်းကတော့ကျွန်တော်တို့စီမံတာရှိနေတာပေါ့နော်ရှိနေတာဆိုတဲ့အတွက်ကြောင့်မို့ကူးစက်လာနိုင်ကြရှိသလားဆိုလို့ရှိရင်တော့ကျွန်တော်တို့ဒီ epidemiologically ရော scientifically ကြောင့်မို့ဆိုဥပမာဆရာတို့ယောဂါရှိတဲ့လူကတယောက်ပါဝင်လာတယ်အဲ့ဒါကိုဒီမှာရှိနေတဲ့ AD ချင်းကကြိုက်မယ်ဒါမှမဟုတ်လို့ရှိရင်လည်းဒီ AD ချင်းစကားဒီလေကြောင်းအားပဲရှိဖြစ်အကုန်လုံးအားပဲဖြစ်ဝင်လာမယ်ပေါ့နော်ယောဂါပိုးရှင်းချင်ဝင်လာဆိုလို့ရှိရင်မြန်မာနိုင်ငံအနေနဲ့လည်းယောဂါပိုးဝင်ရောက်လာနိုင်ခြေကတော့ရှိပါလေခင်ဗျာ
ကျမရေးဝန်ကြီးဌာနအနေနဲ့နိုင်ငံသားရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးတော့ဒေသတွင်းနိုင်ငံတွေကမြန်မာတန်ရုံတာဝန်ရှိသူတွေအပါအဝင်သက်ဆိုင်ရာနိုင်ငံရဲ့ကျန်းမာရေးတာဝန်ခံတွေနဲ့ပူးပေါင်းဆောင်ရွက်တာတွေရှိသလိုပြည်တွင်းမှာဆိုရင်လည်းတိုင်းဒေသကြီးအစိုးရတာဝန်ရှိသူတွေနဲ့ယောဂါကာကွယ်ထိန်းချုပ်နိုင်ဖို့အတွက်လက်တွဲလှုပ်ဆောင်တာတွေရှိတယ်လို့ဒေါက်တာညဝင်းမြင့်ကပြောပါတယ်
ကျွန်တော်တို့ရဲ့ပေါ့နော်ဒီ strategy မဟာဗျူဟာ plan မှာဆိုလို့ရှိရင်တော့ဥပမာဆရာတို့လုံးဝမဖြစ်သေးတဲ့အခုလိုလုံးဝမဖြစ်သေးတဲ့ကိုကိုတွေးမတွေးရှိသေးတဲ့အချိန်ဆိုလို့ရှိရင်ပါရီလုံမယ်ပေါ့နော်ဥပမာဆရာတို့ယောဂဘူစတင်သိရှိပြီပေါ့ယောဂဘူစတင်သိရှိပြီဒါမှမဟုတ်လည်းယောဂဘူဥပမာဆရာပါဆိုကျွန်တော်တို့ဒီဥပမာ၄-၅ရောက်ပေါ့နော်တစ်ပြိုင်တည်းတွေးပြီဆိုလို့ရှိရင်ဘယ်လိုလုပ်မလဲပေါ့အဲ့ဒီခါကျတော့ကျွန်တော်တို့အဆင်လိုက်ပေါ့နော်ဘယ်လိုဆောင်ရွက်မလဲဆိုတော့စီမံချက်ကြီးဆွဲထားတာရှိပါတယ်ရှင်းနေနေတဲ့ဆိုလို့ရှိရင်ကျွန်တော်တို့ကပေါ့နော်ဒီဟိုအဓိအဓိကဒီ fogging machine ပေါ့ fogging ဒီ CC ချင်းလေးမဟုတ်တယ်ပေါ့နော် fogging machine ကိုလည်းကျွန်တော်တို့ဒီတမန်ဝန်ကြီးဌာနရမဝင်နဲ့ထမဝန်ကြီးပို့ပေါ့နော်ထမဝန်ကြီးပို့ကျွန်တော်လုပ်ထားတာရှိတယ်အပိတ်ပေါ့အပိတ်ဆိတ်ခတ်တဲ့ဟာဆိုလို့ရှိရင်လည်းကျွန်တော်တို့အပိတ်ဆိတ်ခတ်ဖို့အတွက်ကိုကျွန်တော်တို့ပေါ့နော်ဒီအပိတ်ပေါ်ထားတာပေါ့နော်ဒီဒီအပိတ်ဆိတ်ကိုကျွန်တော်ပြည်နယ်တိုင်းနေအလုံးမှာကျွန်တော်တို့ဒီ campaign တွေနဲ့လုပ်ဖို့အတွက်ပေါ့နော်အဲ့ဒါလေးတော့ကျွန်တော်စီစဉ်ထားတာရှိပါတယ်စီကာကကျွန်တော်တို့ကဒီအပြည်ပြန်ဝင်ထွက်ခဲ့ကြရနေပြီးတော့ဝင်ကူးဆက်လာနိုင်ငံရှိတယ်ပေါ့နော်အဲ့ဒါကြတော့ဒီ online နေရာတစ်ဆင့်ပေါ့နော်ချင်းလေးမပါလာအောင်လို့ရမဝီဆိုင်လေးစိတ်မှာဆိုလို့ရှိရင်ကျွန်တော်တို့ဒီ impression နေနေရပေါ့နော်ကျွန်တော်တို့ဒီ office meeting လေးကျွန်တော်တို့လုပ်ခဲ့တယ်ပေါ့နောက်တစ်ခါရမလေးစိတ်ပါဝင်ခြင်းပေါ့နော်ဆရာဒီအော်လေးလေးပေါင်းကျင်းမှာဆိုလို့ရှိရင်ကျွန်တော် AD ပေါ့ဒီစီကာယောဂတဲ့တန်တဲ့ AD ချင်းမရှိဖို့အတွက်ကိုကျွန်တော်တို့ဒီဌာနဆိုင်ရာချင်းချင်းပူပေါင်းဆောင်ရွက်ဖို့အတွက်ပေါ့မိကြောင်းလိုက်နေလည်းပူပေါင်းဆောင်ရွက်ဖို့အဲ့ဒါလေးညှိနှိုင်းကြတာကျွန်တော်တို့ရှိပါတယ်ခင်ဗျာ
ဇီကာယောဂါကာကွယ်ရေးအတွက်မီဒီယာတွေကနေတဆင့်အသိပညာပေးတာတွေလှုပ်ဆောင်နေသလိုကူးစက်ယောဂါဌာနရဲ့ Facebook စာမျက်နှာတစ်ခုဖွင့်ပြီးတော့လဲယောဂါပိုးနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုထုတ်ပြန်ပေးနေတယ်လို့သူကပြောပါတယ်။ဒါပြင်ကျန်းမာရေးနဲ့ပတ်သက်တဲ့တာဝန်ရှိသူတွေအနေနဲ့လဲယောဂါလက္ခဏာဖြစ်နေတယ်လို့တန်ကြားရှိတဲ့သူတွေကိုတွေ့ရင်အကြောင်းကြားဖို့ပြောထားတယ်ဆိုပြီးတော့ဒေါက်တာညံဝင်းမြင့်ကပြောပါတယ်ခင်ဗျာ။